တရုတ်နိုင်ငံပြည်နယ်ပေါင်း30ကျော်မှာကိုရိုနာဗိုင်းရပ်စ်အသစ်ကူးစက်ပြန့်နှံ့နေတာကြောင့်မြန်မာနိုင်ငံနဲ့ကပ်နေတဲ့ယူနန်ပြည်နယ်တွေကမြန်မာအလုပ်သမားတွေထောင်နဲ့ချီပြီးနေရပြန်နေကြပြီးဒေသခံတွေဘက်ကလည်းစိုးရိမ်မှုတွေရှိနေပါတယ်။ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနယ်စပ်ဂိတ်ကနေပြန်လာသူတွေကိုပြည်သူ့ကျန်းမာရေးဦးစီးဌာနဝန်ထမ်းတွေကမှတ်တမ်းယူတာတွေသူတို့နေရရောက်ပြီး14ရက်ကြာတဲ့အထိစောင့်ကြည့်ဖို့အစီအစဉ်တွေလုပ်ပေးနေပါတယ်။ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတချို့ကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းတင်ပြထားပါတယ်ရှင်
။ပြင်းထန်အဆုံးရောင်ရောဂါဖြစ်စေရဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာရဲ့တရုတ်ပြည်ယူနန်ပြည်နယ်တွေကစစ်ရုံအလုပ်ရုံတွေကိုပိတ်လိုက်တာကြောင့်ကချင်နဲ့ရှမ်းမြောက်ပိုင်းနယ်စပ်ဂိတ်တွေကနေ၄ရက်အတွင်းမှာပြန်လာရဲ့မြန်မာအလုပ်သမားဟာထောင်ချီရှိနေပါတယ်။ပြန်လာသူတွေထဲမှာဖျားနာသူမရှိကြောင်းနဲ့သူတို့နေရပြန်ရောက်ရင်လဲတပ်ဆိုင်ရာကျန်းမာရေးဖွဲ့တွေက14ရက်ဆက်ပြီးစောင့်ကြည့်ဖို့စီစဉ်ထားကြောင်းကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာသိမ်းမြို့ကပြောပါတယ်
။ဒီပါဖြစ်တဲ့လူမရှိဘူးပြဝန်သားထဲမှာဟုတ်တယ်လူပေါင်းတစ်ထောင်နှစ်ထောင်လားကိုတနေရာထဲမှာတော့ဘယ်မှမထွက်ရမသွားရမလားလက်တွေမကြတဲ့အလုပ်ကြီးဆိုတော့ဒါနိုင်ငံတိုင်းလုပ်လို့ဘယ်နိုင်ငံမှလည်းမလုပ်ပါဘူးเนาะဒီလိုရှိကိုင်းတိုင်းတိုင်းလည်းကျွန်တော်ဆက်လက်လုပ်ပါနေပါ
ယူနန်ပြည်နယ်ထိန်ချုံမြို့ကနေကချင်ပြည်နယ်ကံပိုင်ကြီးလမ်းကနေဝင်လာတဲ့မြန်မာအလုပ်သမားတွေဟာ၄ရက်အတွင်း2000ကျော်ရှိပါတယ်ရှမ်းပြည်မြောက်ပိုင်းမူဆယ်နေဇတ်ဂိတ်ခုနှစ်ခုကနေပြန်ဝင်လာတဲ့ရွှေလီမြို့ကမြန်မာတွေကိုလည်းဂိတ်တိုင်းမှာအပူချိန်တိုင်းတာပြီးစစ်ဆေးနေကြောင်းပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတင်မောင်ညွန့်ကပြောပါဗျာ။ဆရာ
ကလည်းဒီတိုင်းကိုများနေတာပဲဒီနော်။အခုရှစ်ပိုင်းတော့ညတော့ကောက်တူစီကောက်တူဆိုလေမနေ့ကဝင်လာဆိုလို့ရှိရင်1000ကျော်လောက်ရှိရောနော်တဖိတ်ကို1000ကျော်လောက်ရှိ။မတော့အင်းဆွေဆိုတော့ဖျားတယ်ဆိုလို့ရှိရင်တရေပို့အောင်အဲ့ချက်ကျရင်ဆရာတို့ကျန်းမာရေးဝန်ထမ်းတွေပတ်သက်စားလို့ဆိုတော့တစ်ခေါက်တော့ချိပါတော့နော်ချိတဲ့ခါကျရင်လေဒီပြန်ပြန်လာလေဝန်ဟန်းဒီကိုတိုက်ဆက်ဆက်ရှိတော့ဝန်နဲ့နော်အဓိကပါနော်
ကချင်ပြည်နယ်မိုးညင်းမြို့ကအထက်တန်းရှိနေကိုတင်နိုင်ဝင်းကတော့မြမပြည်ရဲ့နေဆက်ဝင်ပေါက်တွေဟာမြေသူမဆိုးဝင်ထွက်နိုင်တယ်လို့လုံခြုံရေးအားနည်းတယ်လို့မြင်ပါတယ်
။မြမနိုင်ငံရဲ့ဝင်ပေါက်ကတော့ဒီအတိုင်းပဲဖြစ်တော့ဆိုပေါ်ပါတော့မရဘူးပေါ့နော်။ဒါပေမဲ့ကိုကိုကိုကဒီဆိုင်မှာအချင်းဒီပေါ့ကိုတရင်တစ်ခုကိုကွန်ဖာလုပ်ပြီးမှပဲဟာရှိမရှိတုံးဆက်လို့ရတဲ့အချင်းရှိနေတာပေါ့
။ဒီကနေ့ဇန်နဝါရီ31ရက်မနက်ပိုင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ကြေညာနိုင်ငံ27နိုင်ငံမှာကူးစက်ခံရသူ 9,800 လောက်ရှိပြီးသေဆုံးသူ 233 ယောက်ရှိသွားပြီဖြစ်ပါတယ်။ရောဂါကူးစက်ခံရရလို့တန်တရားရှိပြီးစံသက်စစ်ဆေးခံရတဲ့သူကတော့ 3,000 ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာအခုဆိုရင်အာရှနိုင်ငံတွေနဲ့အနောက်အမေရိကန်နိုင်ငံအပါအဝင်နိုင်ငံ20ကျော်ကိုပြန့်နှံ့လာတဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာလုံးဆိုင်ရာအရေးပေါ်အခြေအနေဖြစ်မနေ့ကကြေညာထားပါတယ်။ကျမ၏ဆောက်ရှောက်မှုအားနည်းပြီးယောဂပူရင်ဆိုင်ဖြည့်ရှင်မှုပြင်ဆင်မှုအားနည်းနေတဲ့နိုင်ငံတွေစီကူးစက်သွားမယ့်အခြေအနေဟာစိုးရိမ်စရာအကောင်ဆုံးလို့ WHO ရဲ့ညွှန်ကြားရေးမှူးချုပ်ကပြောပါတယ်။